ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့စီစဉ်ထားတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောဆိုတာကိုကိုကပီသဖနွမ်ပင်ပို့စရင်းစာမှာရေးပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲအစည်းအဝေးတက်ရောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရချုံဆွန်ဒူရီကသဖနွမ်ပင်ပို့စရင်းစာကိုပြောကြားခဲ့တာပါတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေအာဆီယံအတွင်းရေးမှူးချုပ်နဲ့ဆွေးနွေးပွဲနိုင်ငံတွေဒေတာရင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဖိတ်ကြားစာတွေပေးပို့ပြီးပြီလို့သူကပြောဆိုပါတယ်မြန်မာနိုင်ငံရဲ့အကြအတဲတွေဖြည့်ဆည်းရေးအာဆီယံရဲ့ပုံသဘောတူညီချက်တွေအကောင့်ထည့်ဖော်ဖို့မြန်မာနိုင်ငံဘက်ကပြက်ကွက်နေပြီးနိုင်ငံရေးဖိနှိပ်မှုတွေရှေ့တိုးလှုပ်ဆောင်နေချိန်မှာပဲမြန်မာကောင်းဆောင်တွေကိုအာဆီယံထိပ်သီးဆွေးနွေးမဖိတ်ဖို့ကမ္ဘောဒီးယားနိုင်ငံကဆက်ပြီးတော့ဆုံးဖြတ်လိုက်တာပါ။အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာစစ်ကောင်းဆောင်တွေကိုထောက်ခံတဲ့သူအဖြစ်အများအမြင်မှာကိုလိုလားပုံမရဘူးလို့မဟာဗျူဟာလေးလာရေးမဲကောင်ဌာနသုတေသီတူဖြစ်တဲ့ထုံမန်တာဝစ်ကတုံးတက်တာကိုဒက်ဖနမ်ပင်ပို့သတင်းစာကရေးပါတယ်အချိန်40နဲ့41ချိန်မြောက်အာဆီယံအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအပြင်အရှေ့အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့ဒေတာရင်းနှောဖွဲ့ပွဲတွေကိုနိုဝင်ဘာလဒုတိယအပတ်အတွင်းကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ